Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ15ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုမိတ်ကင်မြောက်စုမြို့ဝါရှင်တန် DC ကနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စမအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ယူစီစဉ်ပေးသွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရရန်တရားတချို့ရပ်ဆိုင်းထားရမှုမှာဒီမိုကရက်တွေမှာလည်းတာဝန်ရှိကြောင်းသမ္မတထရန့်ကပြောပါတယ် EU တွေကဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်ဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ရန်ဟီလီဟာဒုက္ခသည်စခန်းတွေကိုသွားဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်စီပီးဒုက္ခရောက်နေတဲ့ရခိုင်ဒုက္ခသည်တွေအတွက်အထောက်ပံ့တွေလိုအပ်နေပါတယ်
ကောဒီကရန်ဘတ်နိုင်တဲ့ဆင်းရဲဖွဲ့ရဲပြီးလို့ရှိရင်ဒီရဲ့ဒီအဖွဲ့ကြောင့်မဲ့အဖွဲ့စည်းများရဲ့အစိုးရကြီးကဒီတိတ်နေတဲ့နန်းလေးကိုဖွင့်ရပါမယ်ဆိုအဲဘာလို့ဆိုတော့ဒီ
စီအချင်းနေအရာနေမြေလုံးချုံကြီးတောင်ဆိုပေမဲ့လည်းအရေးပေါ်ကူညီကယ်ဆယ်ရေးလိုအပ်နေတဲ့ဝေစီကိုအရောက်သွားပြီးတော့အကူအညီပေးနိုင်ဖို့ကတော့စနစ်တကျစီစစ်ခွင့်ပြုတဲ့နဲ့ဆိုပြီးတော့အမျိုးသားလွတ်တော်ကိုယ်စားလှယ်မထုမေကအကြံပြုထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်ရခိုင်စစ်ရှောင်းဒုက္ခသည်တွေအကူအညီလိုနေတဲ့အကြောင်းကုလထုကိုစလေကီရင်ဒုက္ခတဲ့ကော်မတီနဲ့တွေ့ဆုံမဲ့တဲ့စာတွေကိုလည်းဒီညနေမှာနှာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုစော်ဝဲလိုင်းနဲ့နန်းလောင်တို့ကကြီးညာပေးပါရမယ်ရှင
်။အမေရိကန်အစိုးရရန်တရားလက်ပတ်မှုတချို့ရပ်ဆိုင်းထားရတာဟာသမ္မတဒေါ်နယ်ထရမ့်ကြောင့်လို့အမေရိကန်ပြည်သူအများစုကပြစ်တင်ပြောဆိုနေကြပေမဲ့သမ္မတကတော့ဒီကိစ္စမှာဒီမိုကရက်တွေမှာလည်းတာဝန်ရှိကြောင်းတနင်္လာနေ့ကလက်သမားတွေကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီမိုကရက်တွေအတီးပြုတ်မပေးကြဘူးလို့နယူးအော်လင်းစ်မြို့မှာကျင်းပတဲ့လက်သမားများညီလာခံမှာသမ္မတထရန့်ကပြောကြားလိုက်ပြီးမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်ဒေါ်လာ5ဘီလီယံကျော်တောင်းဆိုထားတဲ့သူ့ရဲ့အစီအစဉ်ကိုကာကွယ်ပြောဆိုခဲ့ပါတယ်။အဝေးထိန်းဒရုန်းယာဉ်တွေနဲ့စင်ဆာတွေနဲ့နေစပ်လုံခြုံရေးအတွက်မလုံလောက်ကြောင်းခိုင်မာတဲ့တာမဏိဒါမှမဟုတ်ကွန်ကရစ်တတိုင်းတွေကသာအမေရိကန်ပြည်ထောင်စုထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားနိုင်မှာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအစီအစဉ်အတွက်သူ့ဘက်ကအလျှော်ပေးမှာမဟုတ်ကြောင်းလဲသမ္မတထရမ့်ကတရားချိန်မြောက်ကျင်းပတဲ့အမေရိကန်လက်သမားညီလာခံအမေရိကန်ဖမ်းဘူရိုရဲ့နှစ်ပတ်လည်ညီလာခံမှာပြောကြားခဲ့ပါတယ်အစိုးရရန်တရားတချို့ရပ်ဆိုင်းထားတဲ့ကိစ္စဟာသမ္မတထရမ့်နဲ့သူ့ရဲ့ Republican Party အပေါ်မှာတာဝန်ရှိကြောင်းမကြတဲ့ငင်ကကောက်ယူခဲ့တဲ့လူမှုစစ်တမ်းကြီး6ခုမှာဖော်ပြထားပါတယ်။ဒါအပြင်နေဆက်လူညွေကိစ္စမပါဘဲအစိုးရရန်တရားတွေအားလုံးပြန်လည်လက်ပတ်ရေးဒီမိုကရက်တီရဲ့အဆိုပြုချက်ကိုအမေရိကန်မဲဆန္ဒရှင်63ရာခိုင်နှုန်းကထောက်ခံကြောင်းလည်းစစ်တမ်းတွေမှာဖော်ပြထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားနိုင်ငံအတွက်လုတ်ကင်ပေးနေတာဖြစ်ကောင်းဖြစ်မဲဆိုပြီးသတင်းတွေထွက်ပေါ်လာပြီးရပိုင်အကြာမှာပဲရုရှားအတွက်ဘယ်တော့မှမလုတ်ပတ်ကင်ပေးခဲ့တာမရှိဘူးလို့သမ္မတထရမ့်ကမနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။နယူးအော်လန်မှာကျင်းပမဲ့ဆက်ပြွေးဆိုင်ရာညီလာခံကိုတရားဖို့ထွက်လာတဲ့သမ္မတထရမ့်ကိုရုရှားနဲ့ပတ်သက်ပြီးတော့မေခွန်းထုတ်တဲ့သတင်းထောက်ကိုအဲ့ဒီလိုမေခွန်းထုတ်တာနဲ့တင်သိခါကြနေပြီလို့သမ္မတထရမ့်ကအိမ်ပြီးတော့အပြင်ဘက်မှာပြောဆိုပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြောင်းဝင်နောက်ရှက်မှုကိုစုံစမ်းနေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကို2019ခုနှစ်မေလမှာသမ္မတထရမ့်ကရထူးကဖယ်ရှားလိုက်တဲ့လို့လည်းပတ်သက်ပြီးရုရှားအတွက်သမ္မတထရမ့်လောက်ကိုင်းပေးနေသလားဒါမှမဟုတ်ရုရှားရဲ့လွှမ်းမိုးမှုကိုအမှတ်တမဲ့ခံနေရသလားဆိုတာကို FBI ကစတင်စုံစမ်းခဲ့တာဖြစ်တယ်လို့ The New York Times သတင်းစာကပြခဲ့တဲ့ရပိုင်ကဖော်ပြခဲ့ပါတယ်။တခါပြခဲ့တဲ့နနစ်တာကာလအတွင်းရုရှားသမ္မတ Vladimir Putin နဲ့၅ချိန်တွေ့ဆုံခဲ့ပြီးဆွေးနွေးပွဲအသေးစိတ်အချက်လက်တွေကိုသမ္မတထရမ့်ဘက်ကလိုရုံလှုပ်စင်အတိုင်းမဟုတ်ပဲလျှို့ဝှက်ထားတဲ့အပေါ် The Washington Post သတင်းစာကြီးကလည်းအခုရပိုင်တွင်ရေးသားဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုနဲ့ရုရှားရဲ့အကျိုးစီးပွားအတွက်သမ္မတထရမ့်လောက်ကင်ပေးနေခြင်းရှိမရှိဆိုတဲ့စုံစမ်းမှုတွေကိုတော့အထူးစုံစမ်းရင်မှုရောဘတ်မူလာကကြီးကြပ်နေပြီဖြစ်ပါတယ်
။ EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ်ထရီဆာမေတို့ဆက်စပ်ညှိနှိုင်းထားတဲ့ EU တွေကဗြိတိန်နှုတ်ထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိန်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လုံလောက်တဲ့မဲရည်အတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မဲ့မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖျက်သိမ်းလိုက်ပြီးအခုမှမဲပြန်ခွဲကြမှာဖြစ်ပေမဲ့ဝန်ကြီးချုပ်အပေါ်ထောက်ခံမှုအရေးအတွက်ဟာပြောင်းလဲမလာဘူးလို့ဆိုပါတယ်။ Brexit ကိုထောက်ခံတဲ့အမတ်အရေးအမတ်တွေကရောကန့်ကွက်သူအမတ်တွေကပါသဘောတူညီမှုဒီသဘောတူညီမှုပေါ်အချက်အလက်တွေကိုကန့်ကွက်နေကြတာဖြစ်ပါတယ်။သဘောတူညီချက်ကိုပြန်ဖတ်ကြည့်ကြဖို့ဝန်ကြီးချုပ်မေကလွတ်တော်အမတ်တွေကိုနောက်ဆုံးအချိန်ထိတိုက်တွန်းပြောဆိုခဲ့ပြီးသဘောတူညီချက်ပြတ်သွားခဲ့ရင်ဘာဖြစ်နိုင်လဲဆိုတာကိုလည်းသတိပေးပြောကြားခဲ့ပါတယ်။သဘောတူညီချက်ရနိုင်ဖို့အဟံတားဖြစ်နေတဲ့ကိစ္စကတော့ မြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်အကြားနေဆက်ကိုဖွင့်ထားပေးရေးကိစ္စဖြစ်ပါတယ်အဲ့ဒီလိုနေဆက်ကိုဖွင့်ထားခြင်းအပြင်ဗြိတိန်နဲ့ EU ကြားကကုန်သွယ်ရေး policy တွေအတွက်အပြစ်တတ်သဘောတူညီချက်မရခင်ကြားကာလမှာဗြိတိန်အနေနဲ့ EU ရဲ့ကုန်သွယ်ရေး policy တွေအတိုင်းဆက်လက်တည်ရှိနေရမှာဖြစ်ပါတယ်ဒီသဘောတူညီချက်ဟာလိုအပ်တဲ့အချိန်ကာလတစ်ခုအထိပဲတည်ရှိမှာဖြစ်ကြောင်း EU ခေါင်းဆောင်တွေကလည်းတင်းတင်းလာနေမှာပြောပါတယ်
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတဒေါ်နယ်ထရမ့်နာမည်စရင်းတင်သွင်းထားတဲ့ဝီလျံဘာကိုအတီးပြူရေးနှစ်ရက်တာကျင်းပမဲ့လွတ်တော်ကြားနာပွဲကိုဒီကနေ့အင်္ဂါနေ့မှာစတင်မှာပါဒီလိုကြားနာရမှာသမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဲပတ်မှုအကြောင်းစုံစမ်းနေတဲ့အထူးစုံစမ်းရေးမှုအပေါ်ဝေဖန်ပြောဆိုခဲ့တဲ့ဝီလျံဘာရဲ့အမြင်တွေကိုလွတ်တော်အမတ်တွေနှစ်နိုင်ချွတ်ချုပ်မေးမြန်းမယ်လို့ခန့်မှန်းရပါတယ်ဝီလျံဘာဟာသမ္မတဟောင်း George H.W. Bush လက်ထက်မှာရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်မှုကိုစုံစမ်းနေတဲ့ Robert Mueller ကစုံစမ်းမှုတွေကိုသမ္မတထရမ့်ဘက်ကဟန်တာခဲ့ခြင်းရှိမရှိစစ်ဆေးတဲ့အတွက်ဆိုပြီးဝီလျံဘာမနစ်ကရေးသားခဲ့တဲ့ပေါ်လက်တလောသတင်းမှမှအသေးစိတ်ဆောင်ကြည့်ဝေဖန်လာကြတာပါလက်ထောက်ရှိနေချုပ် Rod Rosenstein စီရေးသားပေးပို့ခဲ့တဲ့16မျက်နှာရှိတဲ့စာထဲမှာရုရှားတို့ရဲ့ကြားဝင်နောက်ဆက်မှုအကြောင်းတိကျစုံစမ်းနေတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအဲ့ဒီစုံစမ်းမှုတွေမလုံနဲ့တော့ Let go ဆိုပြီးသမ္မတထရမ့်ပြောဆိုခဲ့ပြီးတဲ့နောက်အလုတ်ကပါဖြုတ်ပစ်ခဲ့တာဟာတာဝန်မဲ့တဲ့အလွန်မာရွံ့တဲ့လုပ်ရဖြစ်တယ်ဆိုပြီးဘာကရေးသားထားပါတယ်ရုရှားရဲ့စုံစမ်းမှုမှာဘေးထွက်နေခဲ့တဲ့ရှိနေချုပ်ဟောင်း Jeff Sessions ကိုရာထူးကဖေရှားပြီးသူ့နေရာမှာအစားထိုးခံရဖို့ William Bass ကိုသမ္မတ Trump ကနာမည်စင်းတင်သွင်းခဲ့ပြီးတဲ့နောက်ဂျွန်လ၈ရက်နေ့ကသူရေးသားခဲ့တဲ့အဒီစာအပေါ်ပြီးခဲ့တဲ့လမှာအာရုံစိုက်လာကြတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ပမောက်ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိနေပါတယ်။ရန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိတဲ့အထက်ကဘယ်စခန်းကိုတွားမယ်ဆိုတာအတိအကျမသိရသေးပေမဲ့ရန်ဟီလီအနေနဲ့အမဲလစခန်းကိုတွားပြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အထူးကိုယ်စားလှယ်ရန်ဟီလီကိုအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံကိုလာရောက်ခွင့်ပြုမယ်လို့မျှော်လင့်နေအကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရကတင်းလာနေမှာပြုတ်လုတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ရန်ဟီလီဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဇန်နဝါရီလ19ရက်နေ့မှာခီးဆက်မှာဖြစ်ပြီးမြို့တော်ဓာကာအပြင်ကောက်ဆက်ပဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်အတွင်း AA ရခိုင်တပ်မတော်နဲ့မြန်မာအစိုးရအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေစေမှုလုံခြုံရေးအခြေအနေတွေစိုးရိမ်ရတာကြောင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ခီးစဉ်ကိုရက်ရွှေ့ဆိုင်လိုက်ရပါတယ်။
တောင်ကိုရီးယားနိုင်ငံရဲ့စီရင်မူဝါဒစာရမ်းမှာမြောက်ကိုရီးယားနိုင်ငံကိုရန်သူဆိုပြီးတုံ့နှုံထားတာကိုပဲရှာလိုက်ပါတယ်။ဒီလိုရဟာတောင်မြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေပြေလျော့စေရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ဖက်ကအစပြုလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်မှာတောင်ကိုရီးယားရေတပ်တင်မောအတိုက်အခတ်ခံရပြီးတော့လူပေါင်း50တေဆုံးခဲ့ရတဲ့ဖြစ်ရပ်အပေါ်မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာတဲ့အချိန်ကလေးကတောင်ကိုရီးယားကပ်ကွက်ရေးဝန်ကြီးရဲ့စီရင်မူဝါဒမှာမြောက်ကိုရီးယားနိုင်ငံကိုရန်သူအဖြစ်သတ်မှတ်ခေါ်ဆိုလာခဲ့တာပါ။အဲ့ဒီမူဝါဒစာရမ်းကိုတော့နှစ်နှစ်တစ်ကြိမ်ပြင်ဆင်ဖြည့်ဆွဲရပါတယ်။တောင်ကိုရီးယားနိုင်ငံမှာ conservative တွေကတော့ရန်သူဆိုတဲ့အတုံးတော့မပါပဲတိကနေအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့အဲ့ဒီမူဝါဒစာတမ်းကြောင့်စိတ်ဆိုးသောတာထွက်မဲ့ပုံရှိပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်မ်နဲ့ဆက်ဆံရေးတုံ့ပြန်ဖို့တမရမွန်ရဲ့ကြိုးပမ်းမှုဟာတောင်ကိုရီးယားရဲ့ကာကွယ်ရေးအနေအထားကိုအားပြိုစေမယ်လို့ conservative တို့ကပြောဆိုထားပါတယ
်အာဖဂန်နစ္စတန်နိုင်ငံမျိုးတော်မှာဖောက်ခွဲပစ္စည်းတင်ဆောင်ထားတဲ့မော်တော်ယာဉ်နဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကပြုလုပ်ခဲ့တာလို့အာဖဂန်အရာရှိတွေကဆွဆွဲပြောကြားလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တာပါ။လက်ရှိမှာတိုင်းပြည်တစ်ဝက်လောက်ကိုထိန်းချုပ်ထားတဲ့တာလီဘန်အဖွဲ့ဟာအာဖဂန်အစိုးရတပ်ဖွဲ့တွေကိုပုံမှန်ပြစ်မှတ်ထားတိုက်ခိုက်လေရှိပြီးတနင်္လာနေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာတာလီဘန်တွေဘက်ကနေ့စဉ်ပြုလုပ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။နိုင်ငံခြားကုမ္ပဏီတွေနဲ့ပရာဗိတအဖွဲ့အစည်းတွေရုံးဆိုင်ရာ Green Village လို့ခေါ်တဲ့လုံခြုံရေးတွေထူထပ်စွာချထားတဲ့နေရာကိုတာလီဘန်တွေကတနင်္လာနေ့နောက်ပိုင်းမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာကိုဥတီသွားတဲ့လမ်းတွေအားလုံးကိုလည်းအာဖဂန်လုံခြုံရေးအဖွဲ့တွေကအင်္ဂါနေ့မနေ့ပိုင်းအထိပိတ်ထားဆဲဖြစ်ပါတယ်။18နှစ်ကြာလာပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုတွစ်ဆုံဆွေးနွေးတဲ့နိလန်းနဲ့အဆုံးသတ်နိုင်ရေးအတွက်အမေရိကန်ကဥဆောင်ပြုလုပ်နေတဲ့ကြားကပဲအခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ခဲ့တာပါ။
မွေးရစီဝါမောင်ခွန်မှုနဲ့ကနေဒါနိုင်ငံသားတဦးကိုတရုတ်နိုင်ငံတရားရုံးကပြန်လည်ကြားနာစစ်ဆေးပြီးတော့တည်ထံချမှတ်လိုက်ပါတယ်။ဒီလိုရဟာတရုတ်နိုင်ငံကတည်ထံတွေကိုလှည့်လို့စပယ်အသုံးချတဲ့လို့ရဖြစ်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကဆွဆွဲလိုက်ပါတယ်။မွေးရစီဝါမှုနဲ့ Robert Lloyd Shellenberg ကိုတရုတ်တရားရုံးတစ်ခုကကနဦးပေးထားတဲ့ဒေါင်းတန်15နှစ်ဟာတက်ညာလို့နဲ့အသွဲဆူပြီးမနေ့တနင်္လာနေ့မှာတည်ထံပေးလိုက်တာပါ။ကနေဒါနိုင်ငံသားတဦးပေါ်ချမှတ်လိုက်တဲ့တည်ထံကိုတရုတ်နိုင်ငံမှာလှည့်လို့စပယ်အစတင်အသုံးချလာနေတဲ့အပေါ်ကနေဒါအစိုးရဘက်ကအလွန်အမင်းဆိုရင်တို့နိုင်ငံတကာကမဟာမိတ်နိုင်ငံတွေကပါဆိုရင်တင်တဲ့ကိစ္စဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ထူရိုးကပြောပါတယ
်ကျောင်းဝင်လာတဲ့နှလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ရခိုင်လုံခြုံရေးစိုးရိမ်မကင်းမှုကြောင့်ကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာခီးစဉ်ရှီဆန်းလိုက်ရတဲ့သတင်းကိုတင်ဆက်ပေးကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထောင်ထဲချတဲ့ဆေးဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အမြန်ဆုံးခွင့်ပြုဖို့မြန်မာဆွေရကိုကုလသမဂ္ဂကတင်းလာနေတဲ့ကအလေးနဲ့တိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုရခိုင်ပြည်နယ်ကိုသွားမယ့်စီစဉ်ကိုလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်ခဲ့ရပါတယ်ပြည်သူကိုမန်အင်ဂျင်နိုင်ကပြပြပေးပါလိမ့်မယ
်လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာခွင်းကိုပိတ်ပင်လိုက်ကြောင်းရခိုင်ပြည်နယ်အစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ IRC နိုင်ငံတကာကြက်ချီနီကော်မတီနဲ့ UNFP ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်တွေရဲ့အကူအညီတွေကိုတော့ကန့်သက်ထားတဲ့မြို့နယ်၅မြို့နယ်မှာဆက်ပြီးပေးဖို့ရခိုင်ပြည်နယ်အစိုးရကခွင့်ပြုထားပါတယ်။အခုလိုကန့်သက်ချက်အစ်စ်တွေကြောင့်အကူအညီတွေလိုအပ်နေတဲ့ထောင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခသည်အရေးကိုအလိုမဲ့စိုးရိမ်မကင်းဖြစ်မိပြီးပိတ်ပင်တားဆီးမှုတွေကိုရုတ်သိမ်းပေးဖို့ကုလသမဂ္ဂကအလေးနဲ့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးဤရီကန်နီကိုက VOA ကိုအခုလိုပြောပါတယ်
We are seriously concerned about new restrictions on humanitarian access which leave thousands of women, children and men in affected areas.
ရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးရေးကန့်သက်တားမြစ်ချက်အစ်စ်တွေကြောင့်စာနာမှုအကူအညီတွေအလုံးအလောက်မရဘဲဖြစ်နေပြီးအကာအကွယ်မဲ့နေတဲ့ထောင်နဲ့ချီရှိနေတဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအတွက်ကုလသမဂ္ဂအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်ရပါတယ်။အရက်သားတွေကိုအကာအကွယ်ပေးရေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေအတိုင်းလိုက်နာခြင်းသုံးရေးသေချာစေဖို့လူသားချင်းစာနာကူညီမှုတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဘဲမြန်မြန်ဆန်ဆန်ခွင့်ပြုဖို့ကုလသမဂ္ဂကတောင်းဆိုထားတာကိုမြန်မာဆွေရအနေနဲ့အပြုသဘောဆောင်တုံ့ပြန်ဆောင်ရွက်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကတိုက်ရိုက်ဆွေးနွေးပြောဆိုမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အတွင်းလက်တလောအရေးပေါ်လိုအပ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂဘက်ကနေပို့ပြီးတိုးပေးနိုင်ရေးမြန်မာအစိုးရကိုကမ်းလှမ်းပြောဆိုထားတယ်လို့ဤရီကန်နီကိုကဆိုပါရယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂဝန်ထမ်းတွေတွာလာဖို့အကန့်အသတ်တွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ပြောဆိုပါရယ
်လုံခြုံရေးအတွက်ကတော့သိတဲ့အတိုင်းပဲလေဟိုကျွန်တော်တို့ဘက်ကလုံခြုံရေးဟိုတာဝန်ရှိတဲ့သူတွေတော့မှတလောက်ဟိုပေါ်တည်တည်တံ့ရတာရှိနေတဲ့အခါကျတော့အခြေအနေကတော့အလုံးမြင်တဲ့အတိုင်းပဲအဲ့တော့အနေရတော့ရှိတာပေါ့နော်အနေရှိနေတာမှန်ပဲလေအဲ့တော့ကျွန်တော်တို့ကတော့အခုကကျွန်တော်ပြည်ပဆိုင်ချက်ချင်းဒီကော်မတီပေါ့ ICRC တို့နောက် UNFPA တို့ပေါ့တို့သူဒီဟိုဝန်ထမ်းချင်းစာနာထောက်ထားမှုကိုညီပါညာဆိုတဲ့ဟာတွေကတော့ဒါတွေကကျွန်တော်တို့ပေးခွင့်ကတော့ပေးထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခိုးလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်မြန်မာနိုင်ငံနေရဲ့ပြန်လာရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းရခိုင်ပြည်နယ်ကိုလာရောက်မဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟစ်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်ဖီလီပိုဂရန်ဒီရဲ့ခီးစဉ်ရွှေ့ဆိုင်းခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တမတ်ကြီးဟောက်တူဆွမ်းကလည်း VOA ကိုအခုလိုရှင်းပြပါဗျာ
ကျွန်တော်ဘက်ကပို့ဆွန်းလုပ်တာတော့မဟုတ်ဘူးဗျာအမှန်ကတော့သူကဟိုသူ့အစီအစဉ်ကိုပြန်ပြီးတော့ရဲ့ပြန်ညှိတဲ့သဘောပါဟိုဘယ်နည်းဆိုတာတော့မသိဘူးတိတဲ့အတိုင်းပဲဟောဘက်မှာကအော်ရကျသူဝင်တိုက်တဲ့ဟာရှိနေတဲ့အခါလုံလုံရေးရသူလည်းအဲ့ဒီဘက်ကိုသွားဖို့အဆင်မပြေဘူးလေမပြေတဲ့အခါကျတော့သူကလည်းသူပြန်ပြီးတော့ဟိုအချိန်ညှိမဲ့သဘောပါပဲဟိုကင်ဆယ်လုပ်တာကျွန်တော်ဘက်ကပို့ဆွန်းလုပ်တာတော့မဟုတ်ဘူးလုံလုံရေးအချိန်ညှိရလည်းပဲ ဟိုကျွန်တော်တို့ကအဲ့ဒီပဲကြတော့သွားဖို့လည်းအဆင်မပြေဘူးဆိုတော့သူလည်းပဲဟိုနည်းနည်းအဆင်ပြေတဲ့ချိန်ပြန်ညှိမယ်တဘောပါပဲ
ဒီတော်တွင်လုံခြုံရေးကောင်စီမှရခိုင်ပဋိပက္ခအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဆွေးနွေးမယ်အဆိုကိုအမြဲတမ်းဖွဲ့ဝင်ပြည်ထောင်နိုင်ငံကဒီသတင်းပတ်နှောင်းပိုင်းမှာတင်သွင်းဖို့ရှိတယ်လို့ကုလသမဂ္ဂနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပြီးမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းကတော့ဒီကိစ္စနဲ့ပတ်သက်လို့သူတို့ကိုအတိပေးအကြောင်းကြားခြင်းမရှိသေးဘူးလို့ VOA ကပြောပါတယ်။လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကတော့ရိုဟင်ဂျာဒုက္ခသည်တွေကိစ္စကိုလက်ရှိလုံခြုံရေးကောင်စီမှအလေးပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။မင်းဂျန်နယ်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဒီခါမှာတော့ရခိုင်စစ်ဆောင်ဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။စီးကျင်းပါမှုရှိနေစေရခိုင်ပြည်နယ်ထဲမှာထောင်နေချီတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာသက်ရှင်တွေအဖွဲ့နဲ့ပြည်တွင်းကကူညီကယ်ဆယ်ရေးအဖွဲ့တွေကိုမပိတ်ပင်မဲနဲ့တွားခွင့်ပေးစီလိုတယ်ဆိုပြီးတော့ရခိုင်လွတ်ကျော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။လက်တလောမှာတော့ဒုက္ခသည်အရေးအတွက်က6000အထိပို့တိုးလာနေပြီးတော့အရေးပေါ်တောက်သုံးရေးစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲတွေကြုံနေရတယ်ဆိုပြီးတော့အကူအညီပေးနေသူတွေကပြောပါတယ်။မက်ဆူမွန်ကအပြည့်စုံကိုတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကြေးရွာတွေကထောင်ချီတဲ့ဒေသခံရခိုင်ပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ရှောင်လာသူတွေထဲမှာတပ်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနာမကျန်းဖြစ်သူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးတော့နေရာချထားပေးပါတယ်။လက်တလုံးမှာတော့သူတို့အတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကိုကုလနိုင်ငံတကာကြက်ချင်းဒီအဖွဲ့ICIC အပါအဝင်လူမှုဝန်ထမ်းကွန်မြူနီကေးဇယ်ဝင်ကြီးဌာနကျန်းမာရေးဝင်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းကူညီပေးနေကြပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းအလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းမှာတော့လုံခြုံရေးအခြေအနေအရကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာကွင်းပိတ်ပင်ကြောင်းရခိုင်ပြည်နယ်အစိုးရကကြေညာထားပါတယ်။ဒီလိုမျိုးနယ်မြေလုံခြုံရေးစီရေးအခြေအနေကြောင့်လို့ဆိုပေမဲ့လို့အရေးပေါ်ကူညီကေးဇယ်ရေးအတွက်လိုအပ်နေသူတွေကိုတော့အရောက်သွားပြီးအကူအညီပေးနိုင်မှုစနစ်တကျစီစစ်ခွင့်ပြုသင့်ပါတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်မထုမေကအကြံပြုပါတယ
်။တကယ်တမ်းဗတ်နိုင်ငံတက်ချင်ရဲ့အဖွဲ့ရဲ့ပြီးလို့ရှိရင်တကယ်ဒီအဖွဲ့ကြောက်ကြမယ့်အဖွဲ့အစည်းများရဲ့အစိုးရတွေကဒီတိတ်နေတဲ့နန်းတွေကိုဖွင့်ရပါမယ်ရှင်။အဲဘုလို့ဆိုတော့ဒီစစ်တပ်ချင်းတွေဒီလိုဖြစ်နေဖြစ်ပါဆက်ဆက်ဖြစ်ဖြစ်ဒီမှာဆိုတော့ပြောကြလို့ကတကယ်တမ်းခံစားရတာကဒီအွန်ကောင်းမှာရှိတဲ့အခြေခံတည်သူတွေဟိုတကယ်ယူတာဖြစ်ခြင်းနဲ့ဒီတူတွေပဲရှင်။အဲ့ဒီမှာမှနေပြီးတော့တကြီးရောကလေးများအကြောင်းသားလူငယ်များတာဝန်ရှိခင်များဆိုဒီဒီမိနဲ့ပိတ်မိနေတဲ့အချင်းမျိုးကိုသာသိခဲ့မယ်တကယ်တမ်းနဲ့နေပြည်မှာပိတ်မိနေလဲဆိုလို့ရှိရင်အဲ့တက်ချင်မျိုးဝင်ရပါမယ်ရှင်တက်ချင်မျိုးရဲ့အစိုးရရဲ့ဆိုလို့ရှိရင်ခုနကနေပြီးတော့ပံ့ပိုးကူနေတဲ့အဆက်စီများကိုသာအဟန့်သားမရှိတာဖွင့်ပြရမှာဖြစ်ပါတယ်ဓမ္မတော်နေပြီးတော့အစည်းအဝေးဆောင်နေရတဲ့မှာနေပြီးတော့ဒီကူများအတွက်အဲ့အထူးသဖြင့်နေပြီးတော့ဒီလူတိုင်းချင်းဆိုင်ရာကိုယ်ဒီထပ်ပိုင်းရေးတွေဘာမှဖြစ်ပါလေဟိုစစ်တာတော့စေးတာတော့ဒီလိုလုပ်နိုင်တယ်ဒါပေမဲ့ခွင့်ပြုတဲ့အရာတော့ခွင့်ပြုပါမယ
်လမ်းဘက်ဆက်သွယ်မှုအခက်အခဲတွေကြောင့်တိုက်ပွဲတွေကြောင့်ပိတ်မိနေစေဒုက္ခသည်တွေစီလိုအပ်တဲ့စားနပ်ရိက္ခာတွေစေဝါတွေအရောက်ပေးပို့နိုင်မှုလူမှုကူညီရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့စည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့တချို့နေရာတွေမှာတော့အုပ်ချုပ်ရေးဘက်ကခွင့်ပြုပေမဲ့နယ်မြေလုံခြုံရေးအရာတချို့နေရာတွေမှာတော့နယ်မြေကန်စစ်တပ်ရဲ့ပိတ်ပင်တားဆီးမှုတွေရှိနေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကရှင်းပြပါတယ
်ကျွန်တော်ကဒီကျေးဇူးကနေပြီးတော့မှရုပ်ရှင်ရေးကြံပြပြီးတော့မှဒီလိုတော့ဒီပြည်ကျလို့မရတော့ဘူးအဲဒီစမတော်ရလေးကလည်းဒီပေါ်နဲ့နောက်ပြီးတော့မှဒီကောမေဟာဒီထဘောဒီလိုပါစီစီရတယ်မင်းနဲ့လည်းအဲမင်းဟာလို့ခေါ်ပြောမှမင်းနဲ့လည်းအများကြီးရှိတယ်ဒီလိုတည်းကအခုက6000ကျော်နေပြီးတော့မှကျွန်တော်တို့ကတော့6000ကိုပို့နေပြီအခုက
လက်တလောမှာဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီပေးဖို့ကိုလည်းရခိုင်လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထုမေကတိုက်တွန်းပါတယ်
အဲ့ဒါကြောင့်မို့ပြည်သူတွေကိုတော့ဒီအခုစီးပွားရေးဆောင်သူတွေကိုတော့တော့ဘယ်ဖြစ်ဆိုမဆိုပေါ့နော်။အဲဒီဒုက္ခတွေဒီလိုတို့ကိုရင်းနဲ့တော့မယ်၊ချစ်စင်းနဲ့တော့မယ်ဒီအခုအစည်းအဝေးမှာဆိုတော့လိုအပ်တဲ့အချက်လက်တွေကိုဟိုတင်ချတင်ချပြင်ဆင်ပြီးတော့သူတွေကိုအခုပြေးတင်ပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ရသေးတော်ဘူးတီတော်ပုံနှကျွန်းစားတဲ့ဒေသတွေနာကကြေးရွာတွေကခိုလုံလာသူပေါင်းကအခုဆိုရင်6000အထိရှိသွားပြီဖြစ်ပြီးသူတို့အတွက်ကူညီဆောင်ရှောက်ပေးနေပေမဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့တောက်သုံးရေးအရေးပေါ်လိုအပ်ချက်တွေကရှိနေတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်ရှင်
။မ မဆုမွန်တင်ဆက်ပေးထားတာပါခုတစ်ခါမှာတော့ကုလအထူးကိုယ်စားလှယ်ကရင်ဒုက္ခသည်ကော်မတီနဲ့တွေ့ဆုံမဲ့တဲ့တဲ့တင်ဆက်ပေးကြပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ပမောက္ခရဟီလီကမကြခင်ရက်ပိုင်းအတွင်းမှာထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်ကော်မတီနဲ့တွေ့ဆုံမှုရှိတယ်ဆိုပြီးတော့ကော်မတီဥက္ကဋ္ဌကဗီဒီယိုကိုပြောပါတယ်ဒါပေအချိန်ရတဲ့ဆိုရင်မေလဒုက္ခသည်စခန်းကိုလည်းသွားကြည့်ဖို့ရှိတယ်ဆိုပြီးတော့ပြောဆိုထားပါတယ်အဲ့လိုတွေ့ဆုံတဲ့အခါမှာသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြမယ်လို့လည်းကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်ပြည်စုံကိုတော့ထိုင်းချေဆိုင်ဖီဝီမြန်မာပိုင်းတင်တဲ့တော့အမေးမာကတင်ပြပို့ထားပါတယ်ရှင
်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပမောခရန်ဟီလီဟာထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပြီးထိုင်းနိုင်ငံရဲ့ခရီးစဉ်အတွင်းမှာကရင်ဒုက္ခသည်စခန်းခုနှစ်ခုကိုကိုးစားပြုတဲ့ကရင်ဒုက္ခသည်ကော်မတီနဲ့တွေ့ဆုံဖို့ရှိနေတာပါကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့အထူးကိုယ်စားလှယ်အနေနဲ့မြန်မာနယ်စပ်ကမဲလစခန်းကိုအချိန်ရရင်တွားရောက်ဖို့ရှိတယ်ဆိုပြီးပြောပါတယ
်သူတို့ပြောတာက19ရက်နေ့မှလာမယ်ဆိုတော့ကျွန်တော်ဇီယာတော့ကြောက်ကြတာကျွန်တော်တို့လည်းလာပြီးတော့ခဏပဲတွေ့မယ်တဲ့ပြီးတော့ပြန်ဆက်သွားမယ်တော့ကျွန်တော်ကျွန်တော်ထင်တာမဲလစခန်းသူဝင်နေတယ်ဇာတ်စခန်းလာမပေါ့လို့ဆိုနေ
အဲ့ဒီလိုအထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာသူတို့ဘက်ကပြောဆိုဆွေးနွေးဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးတော့လည်းဦးရောဘတ်ထွေးကအခုလိုရှင်းပြခဲ့ပါတယ်
ဒါတော့ချက်ချင်းရကျွန်တော်ပြောလို့ရတာပါချက်ချင်းမျိုးမျိုးရှိနေတာပါဒါတော့ဟုတ်ကြပါပါဒီကြီးစားပါဆိုတော့ကျွန်တော်ပြောကြားလို့မရတော့ဒီမှာလည်းသူစအင်ဂျူပိအဲ့ဒါဟိုညာဆပေါ်လေအမလုံးလာလို့ပြန်ရတော့ချက်ချင်းရှိလာ
ပါပမောကရန်ဟီလီဟာလက်ရှိထိုင်းနယ်ဇက်ကဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းသိထားပြီးဖြစ်လို့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးထိုင်းနဲ့မြန်မာအစိုးရတွေကြားညှိနှိုင်းဆွေးနွေးမှုတွေမလုပ်ဘူးဆိုရင်တော့မျှော်လင့်ချက်တွေတိတ်မရှိဘူးလို့လည်းဦးရောဘတ်ထွေးကပြောပါတယ်
။ကျွန်တော်တို့ကလိုလားလို့ကျွန်တော်သင်ပြတော့ပါမှမရတာအရှိန်သာပဲ။ဒါပတ်လို့ရှိတယ်ကထိုင်းဆိုရနဲ့ပမာဆိုရသူတို့ကညှိနှိုင်းမှုစင်ပြေးမှတာလေသူတို့ကလုံးလုံးလုံးနိုင်တယ်ဘောတော်မလို့ပြန်တော့လောက်တာသူကျိုးသားပါပဲဒါပေမဲ့အဲ့ဒီကိုယ်ကမှအစိုးရကလက်မခံတော့သူတို့ကလည်းဘာမှပြောတာမလုပ်ကြတော့ဘူ
းမြမအစိုးရဘက်ကတော့ကုလအထူးကိုယ်စားလှယ်ရန်ဟီလီရဲ့လုပ်ရက်တီကတစ်ဖက်သက်ဆန်တယ်ဆိုပြီးပြောဆိုထားပြီးဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်ဖို့အတွက်ဆုံးဖြတ်ထားသလို2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားတာဖြစ်ပါတယ်အထူးကိုယ်စားလှယ်ပမောခရန်ဟီလီကတော့မြမအစိုးရနဲ့ဆက်ပြီးစစ်စစ်ညှိနှိုင်းသွားဖို့ကြိုးစားနေစေဖြစ်တဲ့အကြောင်းမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတဝန်းကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာပြည်တွင်းစစ်ကြောင့်ဆယ်စုနှစ်ပေါင်းများစွာခိုလုံနေထိုင်နေကြတဲ့ထိုင်းနယ်ဇက်ကဒုက္ခသည်တွေရဲ့အရေးကိစ္စတွေကိုမင်းပြန်ပြီးရင်တော့တိမ့်နဲ့ချီရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းဇန်နဝါရီလ19ရက်နေ့မှာတွားရောက်มาဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဘဇာကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့လည်းအစီအစဉ်ရှိတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
အေးမှသတင်းပေးပို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးပါတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးစီမှာတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အတွက်အလုပ်လုပ်ပေးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပိုင်းတွင်မှာပဲသူ့အနေနဲ့ရုရှားအတွက်ဘရောင်းကားမှအလုပ်လုပ်ပေးတာမျိုးမရှိဘူးဆိုပြီးတော့သမ္မတထရမ့်ကညှင်းဆဲကြေညာခဲ့ပါတယ်။ပြည်အောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှူးဂျိမ်းစ်ကိုမီကို2019ခုနှစ်မေလတုန်းကယာဒုကနေထုတ်ပယ်လိုက်ချိန်မှာသမ္မတဟာရုရှားအတွက်အလုပ်လုပ်ပေးနေသလားဆိုပြီးတော့ FBI ကနေတံပြန်ထောက်လိုက်ရေးစုံစမ်းမှုတစ်ခုလုပ်ခဲ့တယ်ဆိုပြီးတော့ New York Times ကတောက်ကြနေတဲ့ကရေးသားဖော်ပြခဲ့ပါတယ်။ VO သတင်းတော့ Brian Patton ရေးသားပေးပို့တဲ့သတင်းကို Dawkins စိုးဝင်းကပြောပြပေးပါလိမ့်မယ်။
ကောင်းပါပြီရှင်။တနင်္လာနေ့တုန်းက Fox သတင်းဌာနနဲ့လုပ်တဲ့အင်တာဗျူးမှာတော့အဲ့ဒါနဲ့ပတ်သက်တဲ့မျိုးကွန်းကိုသမရကရှောင်ပြီးဖြေခဲ့ပါဗျ။ဒါပေမဲ့တနင်္လာနေ့ကျတော့သူ့အနေနဲ့ရုရှားအတွက်ဘယ်တော့မှအလုပ်မလုပ်ခဲ့ဘူးဆိုတာကိုသမရထရမ့်ကပြက်ပြက်သားသားညင်းဆိုသွားပါဗျ။
I never worked for Russia and you know that answer better than anybody. I never worked for Russia.
ရုရှားအတွက်ဘယ်တော့မှအလုပ်မလုပ်ပေးခဲ့ပါဘူး။ဒါကလည်းတခြားသူတွေထက်ခင်ဗျားတို့ပိုသိမှာပါ။ဒီလိုမျိုးမျိုးကွန်းမေးတာကမသိလျော်ဘူးလို့ထင်ပါတယ်။ဒါဟာတကယ်ကိုအလိန်ညာကြီးပါ
FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားရေးမှူး J James Comey ကို2019ခုနှစ်မေလကထုတ်ပယ်လိုက်ပြီးတဲ့နောက်သမ္မတ Trump ဟာ American ကျိုးစီးပွားကိုစန့်ကျင်ပြီး Russia အတွက်လှုပ်လှုပ်ပေးနေသလားဆိုတာကို FBI ကစုံစမ်းစစ်ဆေးမှုတွေစပြီးလုပ်ခဲ့တယ်လို့ New York Times သတင်းစာကြီးကပြီးခဲ့တဲ့သတင်းပတ်တောက်ကြာနေ့ကရေးသားခဲ့ပါတယ်။ဒီပေါ်သမ္မတ Trump ကပြင်းပြင်းထန်ထန်ကိုညှင်းဆုပ်လိုက်တာပါ။သမ္မတ Trump ဟာ Russia သမ္မတ Vladimir Putin နဲ့ဆွေးနွေးပွဲတော်တော်များများမှာသူတို့ပြောဆိုတဲ့အကြောင်းအရာတွေကိုတင်ပြတကဖုံးကွယ်ဖို့လုပ်ခဲ့တယ်လို့ Washington Post သတင်းစာကြီးကလည်းဆွဆွဲရေးသားခဲ့ပါတယ်။အခုလိုအမေရိကန်သတင်းစာကြီးတွေကသမ္မတ Trump နဲ့ Russia ကိစ္စရေးသားဖော်ပြချက်အစ်စ်တွေကြောင့် Russia ခေါင်းဆောင်ကိုဝေဖန်မှုသမ္မတ Trump တွန့်ဆုတ်နေတာတွေနဲ့2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာ Donald Trump သမ္မတဖြစ်ဖို့ Russia ကဝင်ရောက်ဆက်ဖက်တယ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုကိစ္စတွေဟာလည်းပြန်ပြီးအာရုံစိုက်စရာဖြစ်လာပါတော့တယ်။သမ္မတ Trump နဲ့ Russia ပတ်သက်မှုအပေါ်မေးခွန်းတွေအများကြီးရှိတယ်လို့ Democrat ထက်လွတ်တော်အမတ် Dick Durbin ကပြောပါတယ်။
You know, there's so many questions raised. Why is he so chummy with
Vladimir? Media mego ni amya ji shi ba de. Vladimir Putin go tu ba chaung et law yin yin ni ni phit ni le so da ba.
Da chaung le Russia maha mi phit de Syria ga ni American tat twe yauk thain bu Tamara Trump asoya song phat de kaisa. Russia si wa yi lou ngan ta chu bo American ga a ye yu tha da ri go pyan yauk thain de kaisa ri atwe Democrat di bet ga mego thauk sia ri phit la ba do de. FBI nyin cha yin mu haung James Comey ne a yin FBI khong saung bai ha.သူသမ္မတလုပ်ငန်းတာဝန်တွေကိုအနှောက်အယှက်ပေးဖို့လှုပ်ခဲ့ကြတယ်လို့လေသမ္မတ Trump ကတင်းလာနေကဆွဆွဲပြစ်တင်ခဲ့ပါတယ
် The people doing that investigation were people that have been caught that are known scoundrels there
ဒီစုံစမ်းစစ်ဆေးမှုတွေလုပ်တယ်ဆိုတဲ့လူတွေဆိုတာလူကောင်းသူကောင်းတွေမဟုတ်ပါဘူးညတိညပတ်ပလိတ်ဆိုးကြီးပဲလို့ကျွန်တော်ပြောရမှာပါ
အခုအစိုးရလက်ထက်မှာအရင်သမ္မတတွေထက်ရုရှားအပေါ်တင်းတင်းမာမာဆက်ဆံခဲ့တယ်လို့ရုရှားနဲ့ဆက်နွယ်တဲ့အရေးယူမှု282ခုကိုပြုလုပ်ထားတယ်လို့သမ္မတအင်ဗျူတော်ကပြောပါတယ်။ဒါအပြင်အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းတွေကသတင်းမီဒီယာတွေကိုပေါက်ကြားအောင်ဖောက်ထုတ်ခဲ့သူတွေကိုလည်းသမ္မတအင်ဗျူတော်ကပြစ်တင်ဝေဖန်လိုက်ပါတယ်ရှင်
။ Token ဆိုရင်တက်ပေးကြတာဖြစ်ပါတယ်။ကျမတို့ဒီညနေခင်းအတန်လွင့်အစီအစဉ်ပြပချင်းည9:00နာရီမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်သလိုဒီမိုကရက်တစ်မြန်မာအတန် TVB ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ဒီနေ့အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုတော့ကိုစောဝဲလိုင်းကကြည့်ကြပေးပါလိမ့်မယ်။
အမေရိကန်ရန်ရလက်ပတ်မှုတချို့ရဆိုင်ထားရတာဟာသမ္မတဒေါ်နယ်ထရမ့်ကြောင့်လို့အမေရိကန်ပြည်သူအများစုကပြစ်တင်ပြောဆိုနေကြပေမဲ့ဒီကိစ္စမှာဒီမိုကရက်တီမှာလည်းတာဝန်ရှိကြောင်းတင်းလာနေကလည်းသမားတွေကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘေးကင်းလုံခြုံရေးအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီမိုကရက်တီအတီးပြုမပေးကြဘူးလို့နယူးအော်လင်းစ်မှာကျင်းပတဲ့လက်သမားညီလာခံမှာသမ္မတထရမ့်ကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားအတွက်လှုပ်လှုပ်ပေးနေတာဖြစ်ကောင်းဖြစ်မယ်ဆိုပြီးသတင်းတွေထွက်ပေါ်လာပြီးရပိုင်းအကြမှာပဲရုရှားအတွက်သူ့အနေနဲ့ဘယ်တော့မှလှုပ်ပေးခဲ့ခြင်းမရှိဘူးလို့သမ္မတထရမ့်ကတင်းလန်နေမှာပြောကြားလိုက်ပါတယ်။နယူးအော်လင်းမြို့မှာကျင်းပမဲ့စိုက်ပျိုးရေးညီလာခံကိုတက်ရောက်ဖို့အသွားမှာသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါ။ EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ်ထရေဇာမေတို့စစ်ဆန်ညီနိုင်ထားတဲ့ EU တဲကဗြိတိန်နိုးထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိရှ်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လွန်လောက်တဲ့မဲရည်အတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မယ်မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖျက်သိမ်းလိုက်ပြီးအခုပြန်မဲခွဲဆုံးဖြတ်ကြဖို့စီစဉ်တာပါ။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပါမောက်ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ရဟင်းလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းနိုင်ငံနယ်စပ်မှာဒုက္ခသည်စခန်းခုနှစ်ခုရှိတဲ့ထက်ကဘယ်စခန်းတွားမယ်ဆိုတာမသိရသေးပေမဲ့မဲလာစခန်းကိုတွားပြမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်
။သတင်းချစ်ချက်ကိုကိုစောဝဲလိုက်ကကြီးညာပေးခဲ့တာပါ။ကြီးညာနေအတွက်စီစဉ်ထုတ်လို့မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တန်ညာပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:30အထိ5မီတာ24.25နဲ့52.2ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပြီးကျေးဇူးတင်ပါတယ်။ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.